ဲ့ဒီတိောက်ရမှာစစ်တပ်ပဝင်တဲ့ဂန္ဓာကိုပူဇော်မှုကြီးမင်းအောင်လိုင်ကအမွန်အမန်နဲ့တရားစင်ပြီးဇန်နဝါရီလ၄ရက်နေ့ကနေပြည်တော်မှာပြောသွားပါတယ်။ဒါပေမဲ့လူသိများတာကအမျိုးသားလွတ်တော်မှာတင်သွင်းထားတဲ့ဥပဒေကြမ်းတွေကိုထောက်ခံတဲ့ကန့်ကွက်တဲ့စသဖြင့်အပြည့်မပေးဘဲမတုံမလုံငြိမ်းနေတဲ့စစ်တပ်ကိုယ်လှယ်တွေကိုလွတ်တော်အပြင်တွက်ခမ်းရလိမ့်မယ်လို့ဥက္ကဋ္ဌဖြစ်သူဦးခင်အောင်မြင့်က2023မှာပြောသွားတာဖြစ်ပါတယ်။အမိန့်တာကနဲ့စစ်ဘုံနဲ့နိုင်ငံရေးမစီလျော်တာကိုအမျိုးသားလွတ်တော်ကတက်ပြီးပြလိုက်တာပါပဲ။ဒါကြောင့်ဗိုလ်ချုပ်မှုကြီးအမိန့်ကိုသာနာခံပြီးတစ္ဆာရှိတဲ့စစ်ဘုံဟာဒီဗိုလ်ချုပ်မှုကြီးအလွဲသုံးစားလုပ်တာကိုခံရပါလိမ့်မယ်။အမိန့်နာခံပြီးစစ်တပ်တစ်တပ်လုံးယုံကြည်ပါတယ်လို့ကြိုးကြော်ခဲ့တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ကို1988ရောက်တော့ယုံကြည်တဲ့စစ်ဘုံတယောက်မှမရှိတော့ပါဘူး။စစ်ဘုံတန်းတန်ဖိုးထားတဲ့အမိန့်နာခံမှုဟာနိုင်ငံရေးမှာသုံးလို့မရပါဘူး။စည်ရင်းနဲ့နိုင်ငံရေးဟာဆက်ဆံနေတာတွေအများကြီးရှိပေမဲ့စစ်ဘုံလူသားစားအားလုံးအစိုးရရန်တရားမှာပါဝင်စရာမလိုပါဘူး။တိုင်းပြည်တည်ဆောက်ရေးဟာစစ်ဘုံနဲ့မတင့်တော်တာကိုမြန်မာပြည်ကိုကြည့်ရင်သိနိုင်ပါတယ်
။စစ်မှုထမ်းတသန်းကျော်နဲ့အရန်အား၈သိန်းကျော်ရှိပြီးကမ္ဘာပေါ်မှာအတုံးစီအများဆုံးနဲ့အင်အားအကောင်းဆုံးဟာအမေရိကန်စစ်တပ်ဖြစ်ပါတယ်။အမေရိကန်နိုင်ငံရေးစနစ်မှာသမ္မတဟာစစ်တပ်ရဲ့အကြီးအကဲဖြစ်ပြီးသမ္မတကခန့်တဲ့ကာကွယ်ရေးဝန်ကြီးဟာဒုတိယအကြီးအကဲဖြစ်ပါတယ်။သမရနဲ့ကာကွယ်ရေးဝန်ကြီးစစ်မှုရေးရာကိုကျွမ်းကျင်စွာကိုင်တွင်နိုင်ဖို့အတွက်ပူးတွဲစစ်ဦးစီးချုပ်9ဦးပါဝင်တဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့ရှိပါတယ်။ပူးတွဲစစ်ဦးစီးချုပ်ရုံးရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌဟာအမျိုးသားလုံခြုံရေးအဖွဲ့ကိုဦးဆောင်တာမို့စစ်ကောင်းဆောင်ပိုင်းဟာနိုင်ငံရေးနဲ့အမြဲတမ်းထိတွေ့နေပါတယ်။လက်နက်ကိုင်အဖွဲ့ဟာနိုင်ငံတည်ထောင်ကလေးကအဓိကအခန်းကပါဝင်ပေမဲ့ဒီမိုကရေစီကိုလေးစားတာမို့အမေရိကန်မှာစစ်တပ်ကဦးဆောင်တာမျိုးမပေါ်ထွက်နိုင်ခဲ့ပါဘူး။
အမေရိကန်စစ်တပ်ဟာနိုင်ငံရေးမှာဩဇာအရှိန်အဝါမရှိပေမဲ့စစ်အင်အားအလွန်ကြီးမားတဲ့စစ်ဗူဒန်တပ်ဖြစ်ပါတယ်။အပြစ်ကင်းစင်တဲ့စနစ်မဟုတ်ပေမဲ့တရားဥပဒေကိုလေးစားတာကြောင့်စစ်အာဏာရှင်စနစ်ပေါ်ပေါက်တိုင်ဖို့အခွင့်အလမ်းမရှိပါဘူး။စစ်မှုရေးရာမှာကွန်ဂရက်လွတ်တော်ရဲ့သဘောတူချက်ရယူရမယ့်ကိစ္စတွေရှိပါတယ်။အုပ်ချုပ်ရေးနဲ့ဥပဒေပြုဌာနကစစ်တပ်ကိုထိန်းထားနိုင်မယ့်အခြေအနေရှိပါတယ်။မြန်မာပြည်မှာတော့တရားဥပဒေကအဓိကမဟုတ်ပဲလူပုဂ္ဂိုလ်ကအဓိကဖြစ်နေပါတယ်။ဥပမာစစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့အဖွဲ့ဟာအနားယူသွားတာတောင်နိုင်ငံတော်စည်းကမ်းနဲ့နေပြည်တော်မှာရာသက်ပန်စံမြန်းနေတဲ့အတွက်နိုင်ငံရေးကောင်းဆောင်တွေကသူ့ကိုဥတိုက်နေရပါတယ်။အာဏာရှင်ဘရင်စနစ်ရဲ့လုံရိပ်ကမထွက်နိုင်သလိုဖြစ်နေပါတယ
်။စစ်တပ်ဟာတပ်ပိုင်းဆိုင်ရာကိစ္စအားလုံးကိုလွတ်လပ်စွာစီမံခန့်ခွဲစီရင်ဆောင်ရွက်ပိုင်ခွင့်ရှိပြီးကာကွယ်ရေးဦးစီးချုပ်ဟာလက်နက်ကင်တပ်ဖွဲ့အားလုံးရဲ့အကြီးအကဲဖြစ်တယ်လို့အခြေခံဥပဒေပုံမှန်20မှာဖော်ပြပါတယ်။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့အဆိုပြုထောက်ခံချက်နဲ့ကာကွယ်ရေးဦးစီးချုပ်ကိုသမ္မတကခန့်ထားနိုင်တယ်လို့ပုံမှန်342ကဆိုတာမို့စီရေးကိစ္စမှာဒီကောင်စီဟာအမြင့်ဆုံးအာဏာပိုင်အဖွဲ့လို့ဖြစ်နေပါတယ်။တိုင်းပြည်အခြေအနေမကောင်းလို့အရေးပေါ်ကာလပြတ်ထန်းရမှာကာကွယ်ရေးဦးစီးချုပ်ဒူဦးစီးချုပ်ကာကွယ်ရေးဝန်ကြီးနဲ့ပြည်ထရေးဝန်ကြီးတို့နဲ့သမရရှိနိုင်ပြီးထုတ်ပြန်ကြေညာနိုင်တယ်လို့ဆိုပါတယ်။ကာကွယ်ရေးနဲ့ပြည်ထရေးဝန်ကြီးဟာကာကြုတ်ကခန့်ထားတဲ့စစ်ဗိုလ်တွေဖြစ်တာမို့ပြည်သူကိုယ်စားလှယ်ကိုဂရုမစိုက်တဲ့စနစ်ဖြစ်ပါတယ်
။စစ်တပ်ရဲ့လုပ်ပိုင်ခွင့်ကိုတိုးချဲ့ရမှာနိုင်ငံတော်လုံခြုံရေးဟာအကြောင်းပြလို့အကောင်းဆုံးကိစ္စဖြစ်ပါတယ်။လုံခြုံရေးအန္တရာယ်ကိုပြနိုင်လေလေစစ်တပ်အသုံးစရိတ်တောင်းလို့ကောင်းလေစီပါပဲ။ဒီနည်းနဲ့တိုင်းပြည်ရဲ့ဒဏ္ဍာရီအားကိုလက်ဝကြီးအုပ်နိုင်တဲ့အတွက်အသေးစစ်ဘူဒေါ်လာဗိုလ်ချုပ်တွေပေါ်ထွက်လာတာဖြစ်ပါတယ်။ရွေးကောက်တင်မြှောက်ထားတဲ့ပြည်သူ့ကိုယ်စားလှယ်အစိုးရရဲ့လက်အောက်မှာစစ်တပ်ကိုထားတာဟာယနေ့ကဘာမှာလက်ခံတဲ့ပုံမှန်စနစ်ဖြစ်ပါတယ်။နိုင်ငံတည်ဆောက်ရေးဟာစစ်ဘူလုပ်တဲ့အလို့မဟုတ်ဘူးဆိုတာကိုသဘောပေါက်ဖို့လိုပါတယ်။လူမျိုးရေးအခြေအနေပြင်ပြပြီးအစိုးရကိုအကြံပေးဖို့နဲ့အစိုးရခိုင်းတာကိုလုပ်ဖို့ဟာစစ်ဘူရဲ့တာဝန်ဖြစ်ပါတယ်။ကာကြုတ်ရဲ့ဆုံးဖြတ်ချက်မှာသူမတည်တဲ့နိုင်ငံရေးအကျိုးဆက်တွေရှိနိုင်ပါတယ်။စီရေးမဟာဗျူဟာနဲ့နိုင်ငံရေးမူဝါဒရှော့ထွေးသွားလို့စစ်ကောင်းဆောင်တွေညံမမီတဲ့တာရကတွေရှိပါတယ်။ဥပမာ1950ပြည်လွန်အစောပိုင်းမှာကိုရီးယားစစ်ပွဲအတွင်းအစိုးရမူဝါဒနဲ့ထိတ်တိုက်တွေ့လာတဲ့နာမည်ကျော်ဗိုလ်ချုပ်ကြီးဒေါက်ကလပ်စ်မက်အာသာကိုအမေရိကန်သမ္မတဟယ်ရီထရူးမန်ကယာတုကဖေရှားလိုက်တဲ့ဖြစ်ရာဟာစစ်ဘုံနဲ့နိုင်ငံရေးကိုခွဲခြားရမှာအထင်ရှားဆုံးဥပမာဖြစ်ပါတယ်ခင်ဗျာ။